မြန်မာနိုင်ငံမှာနိုင်ငံခြားဝန်ကြီးတွေထိန်းချုပ်တဲ့ဥပဒေတရားကိုချမှတ်ပြီးမြန်မာကျပ်နဲ့လဲလှယ်ရမယ်ဆိုတဲ့ဗဟိုဘဏ်ရဲ့အမိန့်အကြောင်းဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီဥပဒေတရား EU အဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာရေးလုပ်ငန်းတွေတခြား EU အရာရှိတွေနဲ့ NGO အဖွဲ့စီးတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်ညှိနှိုင်းစေနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာတင်ကြောင်းတွေကုန်သွယ်ကြီးများအသင်းနဲ့ NGO တွေကိုဒီမူဝါဒကကင်းလွတ်ခွင့်ပေးတဲ့အထက်မှာထည့်သွင်းပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုပါတယ်။ VO ကရရှိတဲ့ EU ရဲ့ထုတ်ပြန်ချက်ဟာအစ်စ်မှန်ဖြစ်တဲ့အကြောင်းရန်ကုန်မှာရှိတဲ့တန်တမာအတန်းဝန်ကတစ်ဆင့် VO ကတိကျအတည်ပြုချက်ရရှိပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူတန်ယုံတွေကလည်းဗဟိုဘဏ်ရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့မနေ့ဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားသုံးငွေရောင်းဝယ်ဖောက်ကားတဲ့လိုင်စင်ရဗန်တွေကတစ်ဆင့်ဒေါ်လာကိုမြန်မာကျပ်ငွေ1850သတ်မှတ်ဈေးနဲ့လဲလှယ်ဖို့ဗဟိုဘဏ်ကညွှန်ကြားထားပါတယ်။ဒီညွန်ကြားချက်ကြောင့်ပုတ်ကုန်တွင်းကုန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးတဲ့အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်ဒေါ်လာကို1850ကျပ်နဲ့ငွေလဲနှုန်းတက်မှတ်ချက်ဟာပြင်ပတရားမဝင်ပေါက်သေးတဲ့ဆရာခိုင်နှုန်းညော့နေတာကြောင့်ငွေကြေးအတွင်းအထုပ်တစ်ခါလုံးတိုင်းဆရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်စီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထဲလုံးဝအနားလိုက်သလိုဖြစ်သွားပြီးလို့တလို့ပြန်ထုတ်ခွင့်မရမှာကိုလည်းပြည်ပြည်လုပ်ငန်းရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ